ိုင်ငံလုံးအပြစ်ခတ်ရစဲရေးကိုအခုလမကုန်ခင်လက်မှတ်ရေးထိုးဖို့အစိုးရကဆန္ဒရှိနေပြီးလက်မှတ်ရေးထိုးတဲ့အခါမှာအစိုးရနဲ့တိုက်ပွဲတွေမကြခဏဖြစ်ပွားနေတဲ့ကိုကန့်ပလောင်နဲ့ရခိုင်တပ်မတော်တို့ကိုခြံထားဖို့အစိုးရဘက်ကတနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT ခေါင်းဆောင်တွေကိုပြောထားပါတယ်လက်ရှိကျင်းပနေတဲ့လော်ခီလာညီလာခံမတိုင်ခင်ပြီးခဲ့တဲ့လကုန်ပိုင်းကချင်းမိုင်မှာအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့နဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးကော်မတီတို့တွေ့ဆုံခဲ့တာရှိပါတယ်။အဲ့ဒီတွေ့ဆုံပွဲမှာပြောင်စုဝင်ကြီးဦးအောင်မင်းကကိုကန့်ပလောင်နဲ့ရခိုင်တပ်မတော်တို့နဲ့နောက်ပိုင်းမှာသာလက်မှတ်ရေးထိုးသွားဖို့ရှိတယ်လို့ပြောကြားခဲ့တဲ့အကြောင်းမြမငြိမ်းချမ်းရေးစင်တာရဲ့အကြီးတန်းအရာရှိဦးလောက်မောင်ရွှေကအခုလိုပြောပြပါဗျာ။
ဘူကော်မတီတို့လုပ်ငန်းကော်မတီတို့ရဲ့ယူမန်းချက်က NCA ထိုးတာကိုတော့စလေးအပေါင်းပြက်နဲ့ထိုးဖို့ယူမန်းတယ်လို့ပြောတာပါ။အဲလက်မှတ်ထိုးပြီးသွားရင်တော့ပါဝင်တင်ပါဝင်တက်တဲ့ဆိုတဲ့ဟာတော့ဘသူ့မှာပိတ်ထားတာမတွေ့ရပါဘူး။လက်မှတ်ထိုးတာကပထမအဆင့်မှာတော့စလေးပေါင်းတက်ပဲဖြစ်မှာပါ။ဝင်းကြီးဝမင်းရှင်းပြနေတာကတော့ချင်းမဲမှာလည်းရှင်းပြပြီးပါပြီ။ CCD ခေါင်းဆောင်တွေစလေးဆိုတော့အစိုးရပိုင်လက်ထပ်ပေါ့။ပြည်သားစီလက်မှတ်ရေးထိုးထားတဲ့အဖွဲ့စလေးဝက်ရှိပါတယ်။ပြီးရင်တော့ KNO တစ်ဖွဲ့ကျွန်တော်တို့လုပ်ဆောင်နေတာရှိတဲ့အတွက်ဒီဘွားစင်းတော့ဆက်လေးအပေါင်းတက်ဆိုတော့ဒီ15ဘွက်ဖြစ်ပါလိမ့
်လက်ရှိမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်ပိုင်းတွေဟာ KNU ထိန်းချုပ်နယ်မြေအတွင်းကလော်ခီလာမှာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ရေးအတွက်ဆွေးနွေးနေကြပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲနှစ်ရက်အတွင်းမှာကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌမူထူးစေဖူးနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာတို့နှစ်ဦးမိန့်ခွန်းပြောကြားသွားတာရှိပါတယ်KNU ဥက္ကဋ္ဌမူထူးစေဖိုးကတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့အပြစ်ခတ်ရစဲရေးကိုရဲရဲတင်းတင်းလက်မှတ်ရေးထိုးကြဖို့တိုက်တွန်းပေမဲ့ KIO ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာကတော့အစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးတဲ့အခါမှာရခိုင်တပ်မတော်နဲ့တအောင်းအမျိုးသားလွတ်မြောက်ရေးတပ်မတော်တို့လည်းပါတင်ကြောင်းအဖွဲ့အလုံးပါဝင်မှလက်မှတ်ရေးထိုးမယ်ဆိုတဲ့မူကိုဆက်လက်ကင်ဆွဲသွားဖို့လိုကြောင်းပြောကြားခဲ့ပါတယ်အစိုးရကအပြစ်ခတ်ရစဲဖို့အတွက်နောက်ခြံထားတဲ့တအောင်းအမျိုးသားလွတ်မြောက်ရေးတပ်မတော်ရခိုင်တပ်မတော်တို့နဲ့ကိုကန့်တပ်မတော်တို့ဟာလော်ခီလာညီလာခံမှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT ကနေနှုတ်ထွက်ခွင့်ပြုဖို့အကြောင်းကြားစာကိုအဖွဲ့ခေါင်းဆောင်တွေဖြစ်တဲ့ဦးနိုင်ဟန်တာနဲ့ဗိုလ်ချုပ်ကွန်မော်တို့ထံလိမ့်မှုပြီးပေးပို့လိုက်ပါတယ်နှစ်နှစ်ကြာကြာဆွေးနွေးခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးမူကြမ်းအပေါ်အာရကျဉ်းနှံ့မှုတွေရှိပေမဲ့အစိုးရကသူတို့ကိုဒဏ်တူမဆက်ဆံတာကြောင့် NCCT အဖွဲ့ကနေနှုတ်ထွက်ဖို့တင်ပြရတာဖြစ်တယ်လို့ကိုကန့်တက်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကပြောပါတယ်
တဲ့ပေါ်ဒီတင်နေတယ်နောက်တစ်ခုကတော့ဒီဒီပင်တိုင်းနိုင်ငံကြီးအဖွဲ့အစည်းတွေသွားနေတဲ့ peace process ကိုကျွန်တော်လည်းမကြံ့ကြာသိချင်ပါဘူးကျွန်တော်ကြောင့်ကြံ့ကြာနေနေမလို့လားပါဘူးအဲ့လိုဥပမာ NCA မှာအထက်မှာပါတဲ့အချက်လက်တွေကျွန်တော်လည်းကန့်ညီနေဆိုရင်တော့ကျွန်တော်ထိုးဖို့အရင်စဉ်းစားထူပါတယ်အရင်တော့အားကြီးတော့မစိုးပါဘူးအခုနောက်ဆုံးမှအရင်အရေးကြီးတယ်လို့ကျွန်တော်ထင်ရပါတယ်ဒါပေမဲ့အဓိကတော့တစ်ဖက်အနေနဲ့ဒီတော့မှကျွန်တော်အဓိကပြရပါတယ်
ကိုကန့်ရခိုင်နဲ့တအောင်းပလောင်အဖွဲ့တွေဟာ NCCT ကနေနှုတ်ထွက်ဖို့အကြောင်းကြားတာကိုခေါင်းဆောင်တွေကပြန်လည်စဉ်းစားဖို့တိုက်တွန်းထားတာကြောင့်လော်ခီလာညီလာခံရဲ့နောက်ဆုံးအဖြေကိုစောင့်ကြည့်ပြီးဆုံးဖြတ်သွားဖို့ရှိတယ်လို့လည်းလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ကိုကန့်ရခိုင်နဲ့တအောင်းပလောင်တပ်ဖွဲ့တွေပါတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပွဲမှာမပါဝင်နိုင်ဘူးဆိုရင်တချို့အဖွဲ့တွေကလက်မှတ်မရေးထိုးဘူးဆိုတဲ့သဘောထားတွေရှိနေတယ်လို့ရခိုင်တပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဒေါက်တာညိုထွန်းအောင်ကပြောပါတယ
်ကျွန်တော်တို့ဒီ NCA စာချုပ်ထဲမှာပါတာပေါ့နော်ဥပမာပါဝင်ပြင်ပါဝင်ထိုက်တဲ့လူတွေဆိုတဲ့ဟာမျိုးကအဲ့ထဲမှာဘယ်သူတွေပါမလဲဆိုတဲ့ဟာမျိုးကသူတို့ဆွေးနွေးရမယ့်အပိုင်းတွေရှိတယ်ဒီ EU ခေါင်းဆောင်အနေနဲ့ကလည်းပဲဥပမာသူတို့မှမူရှိရပေါ့နော်တချို့အဖွဲ့ကြီးတွေဆိုလို့ရှိရင်ဒီသုံးဖွဲ့မှာပါလို့ရှိရင်လက်မှတ်ထိုးမဲ့ပုံစံမျိုးကိုမပြုလုပ်ဘူးဆိုတဲ့ဟာမျိုးပုံစံမျိုးကအဖွဲ့ကြီးတွေရဲ့သဘောထားထဲမှာရှိတယ်ခင်ဗျာ
ကိုကန့်ရခိုင်နဲ့တအောင်းတမတော်တို့ကိုအစိုးရကလက်မခံဘူးဆိုရင်ကချင်လွတ်မြောက်ရေးအဖွဲ့ KIO မွန်ပြည်သက်ပါတီနဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့တွေအနေနဲ့လက်မှတ်ရေးထိုးဖို့နောက်ဆုတ်သွားနိုင်စရာရှိတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အစိုးရကလက်မခံတဲ့အဖွဲ့တွေဟာညီညွတ်သောတိုင်းသားလူမျိုးများမဟာမိတ် UNFC ရဲ့အဖွဲ့ဝင်တွေဖြစ်တာကြောင့် UNFC ကတခြားအဖွဲ့ဝင်တွေအနေနဲ့လည်းလက်မှတ်ရေးထိုးဖို့အခက်အခဲတွေရှိလာနိုင်စရာရှိတယ်လို့နိုင်ငံရေးလှိလာသုံးသပ်သူစာရေးဆရာဦးတန်းစိုးနိုင်ကပြောပါတယ်
။က
ကျေးဇူးတို့ကျေးဇူးတို့ဝန်ပြည့်ပန်တီတို့အဆက်အသွယ်မြောက်ပိုင်းတို့ကယူအန်အက်စီကစားပြုပြီးတော့သူတို့ဒီမူကြောင့်ကိုဆွေးနွေးခဲ့တာမူကြောင့်လည်းအခြေခံအဖြစ်သဘောတူပြီးအဲ့တော့ဒါကိုဒီပြီးလက်မှတ်ထိုးဖို့ပဲလိုတာကိုအဆုံးဖြတ်ပြီးမှာကဘာလဲဆိုလို့ရှိရင်
UNFCA တချို့ပဲလက်ခံမယ်တချို့ကိုလက်မခံဘူးဆိုလို့ရှိရင်ဒါလက်မှတ်ရေးထိုးဖို့အတွက်ပြဿနာရှိနေပါတယ်လက်ရှိအခြေအနေရတော့တိုင်းဒေသနဲ့နိုင်ငံရဲ့အဖွဲ့ကောင်းဆောင်တွေအနေနဲ့အပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးဖို့အတွက်ဘယ်လိုဆုံးဖြတ်မလဲဆိုတဲ့လော်ခီလာညီလာခံရဲ့အဖြေကိုအားလုံးကစောင့်ကြည့်နေကြတာဖြစ်ပါတယ် လက်ရှိအခြေအနေရတော့တိုင်းဒေသနဲ့နိုင်ငံရဲ့အဖွဲ့မွန်ပြည်သက်ပါတီကယင်းနီအမျိုးသားတုတ်တက်ရေးပါတီပအုပ်အမျိုးသားလွတ်မြောက်ရေးတပ်မတော်ကိုကန့်တအောင်းပလောင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးအစရှိတဲ့တိုင်းဒေသနဲ့နိုင်ငံတပ်ဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးနေတာဖြစ်ပါတယ် တနိုင်ငံလုံးအပြစ်ခတ်ရဆဲရေးဟာဖြစ်လာဖို့မျှော်လင့်ချက်ရှိပေမဲ့အဖွဲ့အားလုံးမပါပဲလက်မှတ်ရေးထိုးသွားဖို့ကပိုသေးကြနေသလိုဖြစ်နေပါတယ်ရှင်။